အခုမြန်မာနိုင်ငံမှာမျိုးသမီးတွေအကြမ်းဖက်ခံရတဲ့သတင်းတွေနောက်မျိုးသမီးတွေမတင်းကျင့်ခံရတဲ့သတင်းတွေတော်တော်များများကြားလာနေရတယ်ပေါ့နော်ဒီလိုမျိုးသမီးတွေအကြမ်းဖက်ခံနေရတဲ့အခြေအနေတွေပေါ်မှာအရင်ဆုံးမနီလာတိန်ဘယ်လိုများသုံးသပ်မိပါလဲရှင့
်အဓိကပေါ့နော်တော်တော်များများတရားဥပဒေစိုးမိုးရေးမှုမရှိတဲ့ဟာတော့နံပါတ်1ပေါ့နော်နံပါတ်2ကတော့ကျမတို့နိုင်ငံမှာအသက်ပညာဆင်းရဲမှုတွေပေါ့နော်ပြီးတော့ခွဲခြားဆက်ဆံမှုတွေပေါ့အဲ့အပေါ်မှာဖြစ်ပွားမှုတွေကပုံပုံများပြားလာတဲ့အရာတွေကိုလည်းကျမတို့တွေ့မြင်ရတယ်ပေါ့နော်။အခုဟာကဟိုနေရီမှာလည်းဖြစ်တယ်၊မြို့တွေမှာလည်းဖြစ်တယ်အစီပေါ့နော်။ဟိုနေရာမရွေးတော်တော်များများမှာဖြစ်လာတဲ့အနေအထားတွေကိုလည်းကျမတို့တွေ့မြင်ရတယ်။နောက်တစ်ခုကနေရီမှာပေါ့နော်။နေရီမှာကလည်းလူမထုလူမကြီးဖြစ်သွားတဲ့အရာတွေလည်းအများကြီးရှိတယ်ပေါ့နော်။အခု internet facebook တွေပေါ်လာတဲ့အခါမှာကျမတို့တွေအချိန်ကတည်းကသိရတဲ့အရာတွေရှိလာတယ်ပေါ့နော်။အခုဟာအသိပညာဆင်းရဲခြင်းဟာကျမတို့နိုင်ငံရဲ့အဆိုးရွားဆုံးဆက်ပနာလို့ခုမှပြောတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီဟာကိုကျွလွန်နေတဲ့ဟာကြီးအကျန့်ဖတ်နေတဲ့ဟာကြီးကအသိပညာဆင်းရဲခြင်းကြောင့်လူရှိသူရှိလည်းမဆောင်တော့ဘူး။ဒါကဒါတို့ကိုချင်းစာရမယ်၊နှမသားချင်းစာနာရမယ်ဆိုတဲ့စိတ်တွေလည်းပျောက်ပြီးတော့ကျမတို့အင်တာနက်ဝမ်းနည်းစရာကောင်းတဲ့အဖြစ်ဆိုးမျိုးတွေကဒီအပိုင်းမှာကျမတို့အများကြီးရင်ဆက်ပုံပုံပေါ့နော်။အများကြီးတုံ့ပြန်လာတာကိုကျမတို့တွေ့ရတယ်ရှင့်။ဟုတ်ကဲ့
။ဟုတ်ကဲ့။နောက်တစ်ခုကလည်းဒီမျိုးသမီးတွေအားမကျင့်ခံမှုတွေအကြောင်းရင်းနဲ့ပတ်သက်ပြီးတော့ပြောတာတွေကဒီမိန်းကလေးတွေရက်သေးစားသုံးဆဲတာတို့မလုံးမကျုံဝှစ်စင်တာတို့เนาะဒါမျိုးတွေလည်းပြောတယ်ဆိုတော့ဒါမျိုးတွေကရောမနီလာတိန်ဘလို့မြင်လဲဘလို့များသုံးသက်လို့ရမလဲဟုတ်ကဲ့
ဟုတ်ကဲ့ရှင်ကျမဒီအဟိုအစားကြောင့်ဖြစ်တယ်ဆိုတဲ့အရာကိုကျမလက်မခံအောင်ရှင်ဟိုကျမပြောခဲ့ပါတယ်ဖြစ်ကြတော့နံပါတ်1ကျမတို့ဒီ Facebook ပေါ့နော် Internet Facebook တွေကိုကျမတို့အလွယ်တကူသုံးနိုင်တဲ့ဖုန်းတစ်လုံးရှိအောင်နဲ့အလွယ်တကူသုံးနိုင်ခြင်းအားဖြင့်အရင်တော့ဆိုလို့ရှိရင်ဒီလိုမျိုးဟိုမခွဲမရကားတွေပြည်မယ်ဆိုလို့ရှိလို့ရှိရင်ဆိုင်တိုင်းမှာစားလို့မရဘူးအဲ့လိုမျိုးအခွေအများဆုံးစားတဲ့ဆိုင်လို့ရှိရင်မရောက်စစ်သေးတာတွေပါရှိတယ်ဒီတော့အခုဆိုလို့ရှိရင်ဖုန်းတစ်လုံးရှိအောင်နဲ့ဒီလိုမျိုးစားတွေကိုအလွယ်တကူရှိလို့ရနေတဲ့အရာရှိတယ်နံပါတ်1ပေါ့နော်နံပါတ်1ကလူတွေကအသိပညာဆင်းရဲမှုအပေါ်မှာဖြစ်ပေါ်လာမှုလည်းရှိတယ်နောက်တစ်ခုကဘူးရစ်စတူကဘူးရစ်စေဝါတွေကအခုကျွန်တော်နိုင်ငံမှာပဲကြီးတော်ကရှားလိုက်တယ်စေပြာစေလုံးဆိုတာအင်မတန်မှအလွယ်တကူရလာတဲ့အရာတွေဖြစ်တယ်အဒီ၃ချက်ပေါ့နော်ဒီ၃ချက်ပေါ်မူတည်ပြီးဖြစ်ပေါ်နေတဲ့အခြေအားတစ်ခုမှာအခုပြဿနာတစ်ခုဖြစ်လိုက်ပြီဆိုလို့ရှိရင်ဒါမိန်းကလေးတွေကမလုံးမကျုံမဝတ်လို့မနေတဲ့လို့မထိုင်တဲ့ group ဆိုတဲ့အဖြစ်အပျက်မျိုးကိုအရင်ဆုံးပြောဆိုနေတဲ့ဟာကိုကျွန်တော်တော့လက်မခံပါဘူး။အဲ့ဒါဆိုလို့ရှိရင်ကျွန်မကမေးပါတယ်။လူမြင်ကွင်းဖြစ်တဲ့ bus car ပေါ်မှာဖမိန်ရှင်ဝတ်တဲ့မိန်းကလေးလဲဆော်ကားခံရမှုလဲ။ဘာမရှင်ဝတ်တဲ့မိန်းကလေးလဲဆော်ကားခံရမှုလဲ။ set ကိုဝတ်တဲ့မိန်းကလေးလဲဆော်ကားခံရမှုလဲ။အဲ့ဒါအဝတ်စားနဲ့ပတ်ဆိုင်တာ။အဓိကလူမြင်အသိစိတ်အသိတရားတွေကအသိပညာဆင်းရဲမှုတွေဟာပို့ပြီးတော့လဲကြီးထွားတယ်ဆိုတဲ့ဟာကိုကျွန်မအဓိကပြောချင်တယ်ရှင
်ဟုတ်ကဲ့ဆိုတော့ဘယ်လိုအသိပညာပေးမှုတွေလိုအပ်တယ်လို့ရောမနီလာတိန်ပြောနိုင်မလဲရှင်
အသိပညာပေးမှုတွေနဲ့ပတ်သက်ပြီးတော့ကျမတို့နိုင်ငံမှာအင်မတန်ဝမ်းနည်းစရာကောင်းတဲ့ဟာခေါလို့ဆိုရည်ရည်မှုပေါ့နော်အဲကျမတို့ကဒီအရွယ်ရောက်လာတဲ့သမီးမိန်းကလေးတွေအမျိုးသမီးတွေကိုကျမတို့တွေလည်းဒီလိန်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အသိပညာပေးမှုတွေလုပ်ဆောင်မယ်ဆိုရင်တော့မှဒီရက်ွက်မျိုးသေးရအဆင်ပြေကိုလုံးဆောင်ရမယ်ဟိုအောက်ခြေရံကိုကျမတို့လုံးဆောင်ရမယ်ကျမတို့ရန်ကုန်မြို့ပြည်တွေထဲမှာအဝင်းဝိုင်းတစ်ခုထဲမှာသိယုံမြင်ယုံနဲ့ကျမတို့လုံးဆောင်လို့မရဒါပေမဲ့အဲ့လိုအကြောင်းပြောဖို့ဆိုတာတော့မှလူတိုင်းကဟာဒါလိန်သိစဆိုတဲ့ဒီပညာပေးမှုဆိုတဲ့ဒီလိန်ဆိုတဲ့စကားလုံးကြားတာလည်းဟာဒါငါတို့နဲ့မသက်ဆိုင်ဘူးဒါမတော်ရအောင်မင်းကလေးတွေဒါနားမထောင်ရဘူးမင်းတို့ဟိုနားမထောင်တဲ့အရာဆိုတဲ့ခောက်ရိုးချိုးယဉ်ကျေးမှုဆိုတော့အဲ့ဟာကိုတော်တော်ပြေပြောင်းအောင်လုပ်ပြီးတော့အချိန်ယူပြီးတော့မှကျမတို့လုဆောင်လို့ကြမယ်မလုပ်ရင်တော့ဘာမှဖြစ်မှာမဟုတ်အဲ့လုံနိုင်တယ်လို့သက်ဆွမ်းတွေ၎င်းတနေရာလေကိုအားလုံးပေါ့နော်တဦးတည်းတယောက်တည်းတစ်ဖက်တည်းလုပ်လို့မရပါဘူးကျမတို့နိုင်ငံမှာရှိတဲ့လူတွေနိုင်ငံသားတွေအားလုံးကပိုသက်ဆွမ်းတဲ့လောက်ပုံနိုင်တဲ့ကြောင်းနေများတယ်အားလုံးဝိုင်းဝန်းလုဆောင်ကြမှာလာအဆင်ပြေမယ်လို့ကျမထင်ပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီအမျိုးသမီးတွေရဲ့နော်ဘဝဒီလုံခြုံမှုရှိရေးသူတို့တွေအကြံဖက်ခံရမှုတွေမှာကင်းဝေးရေးအတွက်ဆိုရင်ဒီအမျိုးသမီးတွေအနေနဲ့ကရောဘာတွေကိုလိုက်နာဆောင်ရဲ့တင့်နေဘာတွေလုပ်ရမယ်လို့ရောမနီလာတိန်ယူဆလဲရှင
့်အော်ဟုတ်ကဲ့ဆင်ကျွန်တော်တို့ဒီအမျိုးသမီးလူအနေနဲ့ကလည်းဟိုအမျိုးသမီးတွေဟိုအထက်မှတင့်ခံရှိတယ်ဗရင်းတင့်ခံရတယ်ဆိုဒီအပေါ်မှာစောင့်ရုံခြင်းရှက်ရုံခြင်းဖြစ်ကြမလို့မဟုတ်တာလုပ်ခဲ့သွားတာစောင့်ရုံရမယ်လူအတိုင်းဝိုင်းမှာအဲ့လူကတော့ရှက်ရုံရမယ်ကိုကအပြုခံရတဲ့လူဖြစ်တဲ့အတွက်ဒီပုံမှာစောင့်ရုံပြီးတော့ဒီအမှုကိုဖုံးဖွယ်ရမယ်ဆိုလို့ရှိရင်ပြုလုပ်မဲ့သူမျိုးပြုလုပ်ခွင့်သူတို့မျက်နှာသာပေးသလိုမျိုးအခြေအနေတွေကြီးထွားလာတာဒီအကြောင်းရင်းခံနေလဲပါတယ်ဖြစ်။ဘာဖြစ်လို့လဲဆိုတော့ဒီမျိုးနယ်ဈေးရွာတွေမှာဒီလိုပြုလုပ်ခံရတဲ့အခါမှာဟာလုပ်ခံရတဲ့မိသားစုကအင်မတန်ဖြစ်လာပြီးဆိုတာနဲ့သူတို့ဖုံးဖွယ်ကြတယ်ဆက်လို့ကျမတို့ကစိတ်မကောင်းစရာလူမှုအတိုင်းဝိုင်းရတယ်ဒီလိုဖြစ်လာရင်ပြုလုပ်သူကိုပြောတာဆက်ပြုလုပ်ခံရတဲ့သူနံပါတ်1အရင်ဆုံးအဖြစ်ကျင်ဝ ွေခံမှုတွေကအင်မတန်ကြီးတယ်ဟိုအရင်ကတည်းကပေါ့နော်အခုမှသာလူရင်းကျင်တဲ့လူတွေအဆန်းဖက်တဲ့လူတွေကိုတေတံပေးရမယ်ဘလို့ဖြစ်ပြန်နေပေးရမယ်အကြီးမားဆုံးဖြစ်ပြန်နေပေးရမယ်ဆိုတာအခုမှထပ်ပေါ်လာတဲ့အပံတွေဖြစ်တယ်ပေါ့နော်နောက်မလုံရအောင်ဆိုတဲ့ဟာမျိုးနဲ့ဖြစ်ပြန်ပေါ့နော်ပေးလိုက်နိုင်တဲ့အနေအထားထိရောက်အောင်ဝိုင်းဝန်းလှုပ်ဆောင်ဖို့လိုပါပဲရှင့်
ဟုတ်ကဲ့ကမ္ဘာမှာအခုအမျိုးသမီးတွေကိုခွဲခြားဆက်ဆံတာเนาะဓာတ်ထုခွင့်ရရဖို့တွေအတွက်ကိုလှုပ်ရှားနေတာတွေလည်းရှိတယ်ပေါ့เนาะတိုက်ပွဲဝင်နေတာတွေလည်းရှိတယ်မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အခွင့်အရေးတွေဓာတ်ထုเนาะအခွင့်အရေးရဖို့အနေအထားတွေဆိုရင်မနီလာသိန်းဘယ်လိုများပြောနိုင်မလဲလက်ရှိအမျိုးသမီးတွေရဲ့အခြေအနေဆိုရင်ဘယ်လိုပြောနိုင်မလဲ
အဓိကခွဲခြားဆက်ဆံဆိုင်ရာမှုဆိုတဲ့အရာမှာရောအခွင့်အရေးဆိုတဲ့အရာမှာရောသောနိုင်ငံမှာအမှတ်တိုင်းပြောရရင်အားလုံးကလူအခွင့်အရေးဆိုတဲ့အရာမှာပုံချုပ်မှုတွေနဲ့နာမှုတွေကအကုန်လုံးနှိပါးဆုံးတွေ့နေရတယ်ဒီပေါ်မှာခွဲခြားဆက်ဆံမှုဆိုတဲ့အခါမှာလည်းကျွန်မကဖြစ်ပြောချင်တယ်အမျိုးသမီးတွေခွဲခြားဆက်ဆံဆိုင်ရာရဲ့ဆိုတဲ့ highlight တစ်ခုလည်းမဟုတ်ဘဲနဲ့လူသားတစ်ယောက်အနေနဲ့နံပါတ်1လူအခွင့်အရေးအပြေဝပေးမယ်ဆိုလို့ရှိရင်ဒီအမျိုးသမီးတွေခွဲခြားဆက်ဆံရတဲ့ဆိုတဲ့ဟာကျော်နေလာလိမ့်မယ်လို့ကျွန်မထင်တယ်။အခုတော့ကျွန်မတို့နိုင်ငံမှာအပြေအဝကျွန်မတို့နိုင်ငံလူနိုင်ငံသားတွေကဒီလူအခွင့်အရေးဆိုတဲ့အကြောင်းအရာကိုပြည်ပြောမယ်ဆိုရင်ပုံရှုံမှုတွေမျက်နှာမှုအများကြီးရှိတယ်။ဒီဟာနံပါတ်1ကိုဖြေရှင်းရမှာပေါ့။နံပါတ်2အနေနဲ့မှာဒီအမျိုးသမီးတွေခွဲခြားဆက်ဆံရမှုဆိုတဲ့အရာတွေကိုထပ်မံကျွန်မတို့ပြဿနာတွေအနေနဲ့ကျွန်မဖြေရှင်းရမှာပေါ့နော်
။ဟုတ်ကဲ့မနီလာတဲ့အခုလိုဖြေပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ရှင်ကျွန်မလည်းကျေးဇူးတင်ပါတယ်ရှင်။